ကျွန်တော်တို့ကမြန်မာနိုင်ငံရဲ့အပြောင်းအလဲဖြစ်ပေါ်မှုတွေအဓိကအကြောင်းရင်းဖြစ်တယ်လို့ဒီမြန်မာနိုင်ငံရဲ့အကဲခဲလေးလာနေသူဒေါက်တာလှကျော်စောနဲ့မြန်မာအရေးကျွမ်းကျင်သူ Joseph Silverstein
ကတုံးသက်ကြပါတယ်။ဟောထောင်989ခုနှစ်အဲ့ဒီအချိန်တွေကဗမာပြည်အတွက်တည်းမကောက်ပါဘူးလေဒုတိယကမ္ဘာစစ်ပြီးကမ္ဘာနိုင်ငံရေးတစ်ခုလုံးကဒီကိုလိုနီနိုင်ငံတွေအကြီးအကျယ်အုံကျွားပြီးတော့လွတ်လပ်ရေးတောင်းဆိုနေတယ်။အဲ့တော့အဲ့လိုကာလမျိုးမှာဒီကျမတို့နိုင်ငံကလည်းအားလုံးက ဘုရားအောင်ဆန်းရဲ့ဥထောင်မှုအောက်မှာတစုတစည်းတဲ့ဒီတော်လိုင်းရေးကိုတောက်လျှောက်ဆက်ပြီးတော့ဖက်စစ်တော်လိုင်းရဲ့အပြီးမှာလွတ်လပ်ရေးရဖို့အတွက်နီလန်းပေါင်းစုံနဲ့ကျုံပြီးတော့ကြိုးစားနေတဲ့ကာလမှာဒီလိုကျမတို့ဗမာပြည်မှာအင်မတန်ရှားပါးတဲ့ပေါ်တောင်ပေါ်ခဲ့တဲ့နိုင်ငံရေးကောင်းဆောင်တွေပေါ့ခုကအာဇာနည်နဲ့ကပုချုံအောင်ဆန်းတူတီမှာမဟုတ်ဖဲဘူးကျမတို့တခြားကောင်းဆောင်တွေလည်း Daya Wabiore, Lulai Yabin, Daya Wabiore, Chami Daya, Ninjan, Silum Yute, Nangano Eti Tomes, Emepa, Nyoba Barachet, Amuda Silum Yi, Pietware, Eria, Joseph, Dinati Salepido, Chini, Yolu Yabale.
Doctor Lajos of Yodaraba, the Pamoka Joseph Silver Stangali.
It was a major change because he alone among the leadership group stood for a nation of Burma that included.
Did you say so? Yeah, I'll go. Lulabi, Diana Lumu Alo, Dandu Nina Akun Yi Shide, Nimanang and Boba Pugu, Bojong sent the Yabe Lunai Gavare, two days on the Bobby Namale, Diana Lumu Rita, Silo Ninumu Yao.
ဒီမမပြင်းရဲ့နိုင်ငံကြီးမှာသူတို့ပဲဆက်ပြီးလောကမယ်လို့သူကထင်တယ်ဘူးကြောင့်အောင်ဆန်းကိုကြည့်တဲ့အခါမှာသူကဘူးကြောင့်အောင်ဆန်းကြောင်းသားကောင်းဆောင်လေးတယောက်ပဲမြင်လိုက်တာ။သူကဒီဗမာပြည်ရဲ့နိုင်ငံကြီးမှာသူတို့ပဲဆက်ပြီးလောကမယ်လို့သူကထင်တယ်။ဘူးကြောင့်အောင်ဆန်းကိုကြည့်တဲ့အခါမှာသူကဘူးကြောင့်အောင်ဆန်းကြောင်းသားကောင်းဆောင်လေးတယောက်ပဲမြင်လိုက်တာ။သူကဒီဗမာပြည်နဲ့အတော်
လှရှားမှုတွေကိုထောက်ခံအားပေးတဲ့ရင့်ကျက်တဲ့မြမနိုင်ငံရေးသမားကြီးတွေလည်းရှိတယ်လို့ပါမောခဂျိုးဆက်ဆီလ်ဗာစတိုင်းကပြောပါရယ်ဒီလိုအာဇာနည်ကောင်းဆောင်တွေလုံခြံခံရမှုမျိုးဟာတဦးတယောက်နဲ့နောက်ပါလူအချို့ရဲ့ကြိုတင်စီမံမှုကြောင့်သာဖြစ်တယ်လို့သူကပြောပါရယ်နိုင်ငံရေးအရသဘောထားကွဲလွဲမှုတွေဖြစ်ပေါ်လာတိုင်းလုံခြံတက်ဖြတ်တဲ့နည်းလမ်းနဲ့ဖြေရှင်းတာဟာတကယ့်အဖြေမဟုတ်ဘူးလို့သူကတဆက်တည်းပြောပါရယ်
That the only way that you solve problems with a lasting value is confrontation.
အကောင်းဆုံးနည်းလမ်းကတော့နိုင်ငံရဲ့ပြဿနာအလုံးကိုတွေ့ဆုံဆွေးနွေးတဲ့နည်းလမ်းနဲ့ဖြေရှင်းတဲ့နည်းလမ်းပါ မြန်မာနိုင်ငံအနေနဲ့လွတ်လပ်ရေးရပြီကတည်းကစီးပွားရေးလူမှုရေးပြဿနာအလုံးကိုဖြေရှင်းဖို့ပြည်ဆောင်ဆွေးနွေးညှိနှိုင်းတဲ့နည်းလမ်းနဲ့မလုံနိုင်သေးပါဘူး။လက်ရှိရေဆိုင်နေရတဲ့အကျက်အတဲတွေကိုမြန်မာစစ်ကောင်းဆောင်တွေအနေနဲ့ဒေါအောင်ဆန်းစုကြည်အပါအဝင်သက်ဆိုင်သူအလုံးနဲ့ပြည်ဆောင်ဆွေးနွေးဖြေရှာသင့်တယ်လို့ပမ္ပောကဂျိုးဆက်ဆီလ်ဗာစတိုင်းကပြောသားပါတယ်။စစ်အုပ်ချုပ်ရေးစနစ်အောက်လွတ်မြောက်ဖို့ကြိုးပမ်းနေတဲ့ဒီနေ့ခေတ်နဲ့ဗိုလ်ချုပ်အောင်ဆန်းတို့လွတ်လပ်ရေးအတွက်ကြိုးပမ်းစဉ်ကာလကနိုင်ငံတကာအခြေအနေတွေကြွားချားတယ်လို့လည်းဒေါ်လှကျော်စောကပြောပါတယ
်။ဗိုလ်ချုပ်အောင်ဆန်းတို့ခေတ်နဲ့ကျမတို့ခေတ်နဲ့မတူတာနိုင်ငံတကာအခြေအနေဗိုလ်ချုပ်အောင်ဆန်းကတခုကတော့ဟုတ်တယ်သူပင်ကိုကအင်တန်ထက်မြက်တဲ့ပုံကိုဖြစ်တယ်အင်တန်ကိုဟိုပါရမီရင့်သူဖြစ်တယ်ဒါပေမဲ့သူ့မှာလည်းဒါဘေးကအချက်လက်တွေဥမာအားဖြင့်ဂျပန်ကဆိုလို့ရှင်အဲ့ဒီကာလကရီမှန်းချက်ကိုကသူကဒီနေချက်ကိုရီမှန်းချက်ရှိတယ်။အဲ့တော့ဒီတရုတ်ပြည်ကြီးကိုသူတိုက်နေတဲ့အခါမှာတရုတ်ပြည်နောက်ကျောကနေပြီးတော့ဟလာဒီဗြိတိရှ်တို့ဘာတို့အကူအညီပေးနေတော့ဒီလမ်းကိုဖောက်ဖို့အတွက်သူကဗမာပြည်ထဲဝင်ကျင်နေတယ်။အဲ့လိုအခြေမျိုးမှာဗိုလ်ချုပ်အောင်ဆန်းစုနဲ့သူကတွေ့တဲ့အခါမှာဟို BIA တပ်ကြီးကလွယ်လွယ်ကူကူနှိုင်းချင်ကြအရာပေါ့နော်လွယ်လွယ်ကူကူနဲ့အဲသူတို့တိဆောက်လိုက်နိုင်တယ်အဲ့ဒီတပ်ကြီးနဲ့ပဲဝင်သွားလိုက်နိုင်တယ်အဲဒီနောက်မှာလဲအင်္ဂလိပ်ကပြန်ဝင်လာတော့မယ်ဆိုတာသိတဲ့အခါမှာဒီဖက်ဆစ်စနစ်ကြီးကျတော့မယ်ဆိုတဲ့သိတဲ့အခါမှာလဲဗိုလ်ချုပ်ကအဲဒီထိုးထွင်းမှုရှိနေပဲအင်္ဂလိပ်နဲ့ပေါင်းပြီးတခါဂျပန်ကိုပြန်ဟိုတိုက်ခိုက်နိုင်ခဲ့ဗိုလ်ချုပ်ကိုယ်တိုင်ရဲ့ပင်ကိုစွမ်းရည်တက်တိပင်ကိုအရေးချင်းနေပါတယ်ဆိုအောင်တော့နိုင်ငံတကာအခြေအနေကဝိုင်းဝန်းပြီးတော့ဂူကြီးထောက်ပံ့လိုက်တာတွေလည်းပါတယ်အဲ့ဒါကြောင့်မလို့ဗိုလ်ချုပ်ကဒီလောက်ကာလတူလေးအတွက်မှာဆန်းဆန်းတောက်တဲ့အာဇာနည်ပေးရကောင်းကြီးဖြစ်သွားတာဖြစ်တယ်အဲ့တော့အခုကာလမှာတော့ကမ္ဘာအခြေအနေကအဲ့လောက်မပေးဘူးအဲ့တော့နိုင်ငံတကာအခြေအနေကနာဖမှာသူကကစားနိုင်စရာတွေအကြောင်းအရာတွေရှိတယ်အခုအနောက်နိုင်ငံတွေကနာဖကိုဘလို့ပဲကန့်ကွက်ဒီအနောက်နိုင်ငံတွေရဲ့တူဒီဘိုကြလွှမ်းမိုးမှုကိုဆန့်ကျင်နေတဲ့ရုရှားတို့တရုတ်တို့ကဒီဟာကိုမခံနိုင်ဘူးအဲ့တော့ရုရှားတို့တရုတ်တို့ရဲ့အားကိုယူပြီးတော့သူကတစုံတရာဟန်ကျနေနိုင်တာဖြစ်တယ်နောက်တစ်ခုကစီးပွားရေးအခြေအနေကလည်းကျမတို့ရေနံနေဓာတ်ငွေတွေအများအပြားတွေ့လိုက်တာကလည်းသူတို့အတွက်အသက်ရှူချောင်းပေးတယ်ဒါပေမဲ့သူတို့ကိုစားပြုပြီးလောက်ဆောင်နေတဲ့ဒီစစ်အာဏာရှင်စနစ်ဟာကဘာပေါ်မှာမရှိသင့်တော့တဲ့အရာဖြစ်တဲ့အတွက်ဒီစစ်အာဏာရှင်စနစ်ကမုတ်ချကိုကြာဆုံးရမှာပါ
မြန်မာနိုင်ငံရဲ့အကဲခက်လေးလာနေသူဒေါက်တာလှကျော်စောပြောသားတာပါဒီအာဇာနည်ကောင်းဆောင်ကြီးတွေလောက်ကျန်တက်ပြန့်ခံလိုက်ရတာဟာလွတ်လပ်ရေးရပြီးမြန်မာနိုင်ငံတော်ထူထောင်ဖို့အတွက်အရေးကြီးတဲ့ညီညွတ်ရေးကြီးပြိုကွဲသွားခဲ့ရတယ်လို့ဒေါက်တာလှကျော်စောကပမ္ပောခဂျိုးဆက်ဆီဗာစတိုင်းတို့ကပြောသားပါတယ်ရှင်